မုံရောင်မြို့ချင်းတွင်းမြေအနောက်ဘက်ကျန်းစူတောင်းဦးနယ်မြေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်တွေကစကိုင်းတောင်တံတားကနေစူတောင်းကုန်းဘက်နဲ့ရင်းမပင်ခရိုင်နဘူးတော်ရွာဘက်ကိုလက်နက်ကြီးမော်တာတွေနဲ့လှမ်းပစ်နေတယ်လို့ရင်းမပင်ဒေသခံတဦးကပြောပါတယ
်မုံရောင်မြို့ချင်းတွင်းမြေအနောက်ဘက်စူတောင်းဦးမှာဒေသခံ PDF ဖွဲ့နဲ့အကြမ်းလမ်းနဲ့ချစ်တွေ့မှုဖြစ်ပြီးတဲ့နောက်မှာပေါ့အကြမ်းဖက်စစ်ကောင်စီကမောင်ဝကကနေပြီးတော့ဝိုင်းတောင်ကတာပေါ့ဗျာအဲ့ဒါနေပြီးတော့ဟိုလမ်းပြီးတော့လည်းနေနေနေနေပြည့်တယ်တကယ်ကြည့်နေတော့မော်တာကြီးတွေနဲ့လည်းပြည့်တယ်အခုလက်ရှိနဘူးတော့ပေါ့ဗျာအခုရှူတောင်းအနောက်ဖက်ဒီမှာပြည်ပြုံးနေပေါ့ဗျာရှူတောင်းအနောက်ဖက်ဆိုတော့တော်ဆွဲထားတဲ့နေရာပေါ့ဒီနောက်တစ်ခုကဒီနဘူးတော့ပြီးရောအနောက်ဖက်ဆန်းပြန်မှန်းပါလေဒီဟိုပေါ့ကုန်းလေးတစ်ခုရှိတယ်ဖျားကုန်းပေါ့အဲ့ဖျားကုန်းပါလေကတော့ကင်းနေတူပြီးတော့ဒီကောင်းနေနေရာကြီးကားတယ်အခုလက်ရှိဒီကားကတော့ကျွန်တော်တို့ပြည်ပြည်ရတော့အစနစ်နေတာလေတော့တယ်ကျွန်တော်တို့ကတော့ဖောက်တာမရှိဘူးဘုရားကဆက်ပြီးဖောက်တာပေါ့
ဒီလိုတိုက်ခတ်မှုပြင်းထန်လာရတာဟာရင်းမပြည်မြို့နယ်ပြောင်းပြားရွာနယ်မြို့ပေါ်ရွာကြားတက်လာတဲ့စစ်ကောင်စီရင်နှန်းကိုစက်တင်ဘာ25စနေနေ့ညနေပိုင်းတုန်းကဒေသခံကာကွယ်ရေးရင်းမပြည် PDF ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနောက်အပြန်အလှန်ပြစ်ခတ်မှုပိုပြင်းထန်လာတာဖြစ်တယ်လို့အမည်မပေါ်လိုတဲ့ရင်းမပြည် PDF ခေါင်းဆောင်တူကပြောပါတယ်
ဒီမှာပြမျိုးကတဏ္ဍာသုံးအောင်ရှင်းခံရတယ်ဆိုတော့ဟိုရွာကိုဒီအစမစစ်ကောင်စီကလာတယ်လို့ပြောတယ်အဲ့ဒီချိန်မှာကြားဖြတ်ပြီးတော့ဒီမိုင်းထိုးတိုက်ခိုက်လိုက်တာပေါ့ဗျာအပြန်အလှန်ပြစ်ခဲ့တာပါအပြန်အလှန်ပြစ်ခဲ့တာသူတို့ကထိခိုက်ကြဆုံးမှုရှိမရှိဘူးတော့ကျွန်တော်တို့လော်တော်နေမှာတော့အပြီးပြလို့မရသေးဘူးနောက်တစ်ခုကျွန်တော်တို့ဘက်ကတော့ထိခိုက်မှုမရှိဘဲနဲ့ကျွန်တော်တို့ကတော့နောက်ကိုပြန်ပြီးတော့နည်းနည်းလေးပြန်ဆုတ်ပေးလိုက်တဲ့သဘောပေါ့ဗျာအဲ့တော့ဒီမိုင်းထိုးတိုက်ခိုက်ရပြီးတဲ့နောက်ပိုင်းမှာသူတို့ကဒီလက်နက်ကြီးလက်နက်ငယ်ကြီးနဲ့တလဲတဲ့ပြစ်တယ်ကျွန်တော်တို့ဘက်ကလည်းဟိုပြန်ပြစ်တယ်ဗျာ
ဒီတိုက်ပွဲတွေကြောင့်အခုဆိုရင်ရင်းမပင်မြို့နယ်တွေကကြေးရွာအတော်များများကဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ရင်းမပင်ဒေသခံကပြောပါတယ်
။အဲဒါအဲနာမည်ရွာရင်းနဘူးတော့ကျောင်းပေါ်နောက်ပြီးတော့ကံစုနောက်ပြီးတော့ကျောက်ကုန်းပေါ်အဲနာရွာရင်းအားလုံးကဒေသတွေကိုပြီးကုန်ကြတယ်တော့မှာအရှိန်အထားမှာချင်းနဲ့ပေါ်ဆုံးနေ
စစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးရင်းမပင်ကဏီပလဲမြို့နယ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးတာပြစ်ခတ်တာတွေဇက်တိုက်လုပ်နေတာပါဒီလိုဖြစ်လာရတဲ့အကြောင်းရင်းကိုရင်းမပင်ဒေသခံဒေါ်အေးမေကရှင်းပြပါတယ
်။ကျမတို့ပေါ့ရင်းမပင်နေရဲကဏီရဲပလဲရောပေါ့နော်။အဲဒီမှာ၃မျိုးနေကိုလှည့်ပြီးရောပဲမှွေနေတယ်။မှွေနေတဲ့အကြောင်းရင်းဟာကျမတို့မျိုးနေကတိုက်ပွဲမှာအာဏာရှင်ကိုတော်လှန်တဲ့နေရာမှာပထမဆုံးမျိုးနေတွေလည်းဖြစ်တယ်လို့ပြည်သူကရရလက်နဲ့ကိုယ်တိုင်လုပ်တဲ့တူမီးတွေဟာကျမတို့မျိုးနေတွေမှာကကျေပြန်ပြန်လက်နဲ့အများဆုံးကင်တဲ့မျိုးနယ်တွေမို့လာလာပြီးတော့အခုလိုမျိုးဟိုဟာဝင်ဝင်ပြီးတော့စီးနေတဲ့အနေအထားရှိတယ်
။အပြန်အလှန်ပြစ်ခတ်မှုတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်သေးဆုံးမှုတွေရှိနိုင်တယ်လို့ဒေသခံတွေကပြောပေမဲ့စည်ရင်အတိအကျကောက်ခံနိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။အဲ့ဒီဒေသကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတီးတန့်သတင်းထုတ်ပြန်တာအခုထိမတွေ့ရသေးပါဘူးခင်ဗျာ။